ကရင်ပြည်နယ်အစိုးရလူမှုရေးဝန်ကြီးဟောင်းဒေါက်တာတင်ဝင်းကျော်ဟာလှိုင်းပွဲမြို့နယ်ရှေကွန်းကျေးရွာကနေအိမ်မှာအင်္ဂါနေ့ညနေပိုင်းကကွယ်လွန်သွားပါတယ်။ဒေါက်တာတင်ဝင်းကျော်ဟာကျန်းမာရေးကြောင့်ဒီနှစ်ဇွန်လမှာလူမှုရေးဝန်ကြီးအဖြစ်ကနေအနားယူခဲ့တာပါ။ဒီကြောင့်ပြည်သူကတော့ VUE မြန်မာပိုင်းသတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒေါက်တာတင်ဝင်းကျော်ကဦးချိုဟာ2015ရွေးကောက်ပွဲမှာကရင်ပြည်နယ်လှိုင်းပွဲမြို့နယ်အမှတ်1မဲဆန္ဒနယ်ကနေပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ရွေးချယ်တင်မြှောက်ခံရသူဖြစ်ပါတယ်။ဒီလိုရွေးကောက်ခံရပြီးတဲ့နောက်မှာကရင်ပြည်နယ်အစိုးရအဖွဲ့မှလူမှုရေးဝန်ကြီးဖြစ်လာခဲ့ပြီးတာဝန်ထမ်းဆောင်နေစဉ်အစာအိမ်ဦးလန်းချောင်းကင်ဆာရောဂါခံစားရတာကြောင့်ဒီနှစ်ဇွန်လမှာဝန်ကြီးတာဝန်ကအနားယူခွင့်ပေးခဲ့တာဖြစ်ပါတယ်။သူကွယ်လွန်သွားတဲ့အကြောင်းကိုမကွယ်လွန်မီဆေးရုံကိုပို့ဆောင်ခဲ့တဲ့ရွှေခွန်းရွာမြစ်တာလူမှုကူညီရေးအသင်းရဲ့ဥက္ကဋ္ဌဦးကျော်လွင်မိုးကအခုလိုပြောပါတယ်
။သူကဘယ်ဘက်လက်ကပြေးပြန်ကျော်သူတက်တီနဲ့ထိုးပြီးတော့ဖြတ်လိုက်အဲ့တော့အဲ့ဒါဘူဝမ်းစီအနားမှာဆေးရမိမလည်းလောဘကြံသွားတယ်လေနားမှာဘူဝမ်းစီပြီးတဲ့ချိန်ကလည်းနောက်ကျနေသူလွန်နေသူလက်မှာဆိုရင်လည်းပြီးတော့မှ6နေချေပေါ်ဆေးရုံပို့တယ်ဒါပေမဲ့အချိန်ကြီးမကောင်းတော့ပါဘာမှမရှိတော့အဲအဲ့သူ့ကိုသူပဲစီစဉ်သွားဟုတ
်ရွှေကွန်းရဲစခန်းကတာဝန်ကျရဲရာရှိကတော့
ဒီရဲ620လောက်ဆေးရုံရောက်ဆုံးပါပါသူကဆိုကျမ်းမာရေးမကောင်းတဲ့လူဖြစ်တယ်လေကျမ်းမာရေးမကောင်းလို့သူကစိတ်ကြရောပါသူဆရာဝန်ဆိုတော့သူရဲ့သီးပြန်ကျော်ကိုသူရဲ့လက်ကလက်ကောက်ကသီးပြန်ကျော်သူ့ကိုဆရာဝန်သုံးကကြီးနဲ့ဖုတ်ဖြတ်ပြီးတော့သူကဒီသွေးထွက်လို့ရတဲ့တဲ့ပေါ်လို့တင်းမှုတကယ်တင်းမှုတကယ်ဒီသူ့ကိုသူစိတ်ကလုံးမှုဒီတင်းမှုတကယ်၆မီတာနဲ့၆ဆော့ဆိုစပိုးနဲ့အမှုပုံကြီးတစ်ပြည့်လက်ရှိရဲ့
ရွှေကွန်းဒေတာကန်တူဖြစ်တဲ့စောတာတူကဒေါက်တာတင်ဝင်းကျော်ကွယ်လွန်သွားတဲ့အတွက်သူတို့ဒေတာနင့်နာရကြောင်းအခုလိုပြောပါတယ
်အတူတော့ဒီဟိုဟောပညာရေးကျမ်းမာရေးလူကြီးကိုင်းနေတယ်ပေါ့သူလှုပ်တဲ့တက်တန်းတွင်းမှာတော့သူလှုပ်တယ်ရောသူအချင်းကြီးတွေလှုပ်ခဲ့တာကြီးပါပဲပထမတစ်နှစ်မှာဆိုကျွန်တော်တို့ကူလာတန်းတောင်းနေပြီးကထားပြီးတော့သွားရီမှာလှုပ်တာရှိတယ်နောက်အဲ့ဒီကျမ်းမာရေးဌာနကြီးလှုပ်တာရှိတယ်နောက်ဟိုအဲ့ဒီဟိုဒုက္ခတွေဒီနေရပြန်လာလို့ပါလို့အဲ့ဒါမျိုးတွေလည်းလောက်တာတော့ရှိအဲ့လိုနာမည်ပြတ်ပါလာတော့မရှိပါဘူး။လိုင်းမွေးမျိုးနဲ့တော့တင်လာတာပေါ့။အဲချွေခိုးမှကြတော့အဲ့လိုဟောဒီသေယုံတွေအသိမြင်လာလို့အမမူလာတန်းကျောင်းတွေနောက်လမ်းတွေပါတွေကတူတူလက်ထက်မှဟိုအမကြေးရွာချင်းဆက်လမ်းတွေပါတွေအဲ့လိုဖြစ်လာတော့အဲအဓိကတော့သူ့ချွေခိုးနယ်အတွက်နင့်လာတာပေါ့
။ကရင်လက်နက်ကိုင်အဖွဲ့စည်းတွေအပြစ်ခတ်ရက်စဲပြီးချိန်မှာအဖွဲ့ရင်းကစေတန်းအောင်ကျောင်းသားကျောင်းသူတွေကိုတူနာပြုတင်တန်းတယောက်တင် जा နိုင်ရေးအတွက်လည်းအထောက်ပံ့ပေးခဲ့ကြောင်းကရင်လက်နက်ကိုင်အဖွဲ့စည်းတွေနဲ့နှိဆက်သူကပြောပါတယ်ဒေါက်တာတင်ဝင်းကျော်ဟာကွယ်လွန်သွားချိန်မှာအသက်58နှစ်ရှိပြီဖြစ်ပြီးဇနီးတဲ့နဲ့အတူသားတယောက်သမီးတယောက်ကြံရစ်ခဲ့ပါတယ်သူ့ရဲ့ဇာပနကိုတော့ကြာသာရင်းနေ့မှာရွှေခွန်းမှာပဲကျင်းပပြုလုပ်မှာဖြစ်ပါတယ်